ပြည်ယူနိုင်ရင်းနှံဓာတ်ငွေပိုက်လိုက်တရားစတာထောက်ယူရင်းနဲ့အခြားစီးပွားရေးလုပ်ငန်းတွေမှာတရုတ်အရင်းအမြစ်ဟာအများဆုံးဖြစ်နေပါတယ်တရုတ်မြန်မာစီးပွားရေးဈေးညံနဲ့ရန်ဝင်းလမ်းကြောင်းစီမံကိန်းတွေကိုအကောင့်တွေပေါ်တဲ့အခါတရုတ်ရဲ့ယင်းမီမှုဟာပုံမများပါးလာပွေရှိပါတယ်တရုတ်အရင်းအမြစ်များတွေလေယူနာမြန်မာနယ်စပ်ဒေသတည်ငြိမ်ရေးဟာလည်းတရုတ်အတွက်အရေးကြီးလေလေဖြစ်ပါတယ်ဒါကြောင့်လည်းအပြည့်အခရပ်သိလက်မှတ်မထိုးရပြီးတဲ့နေစားအခြေဆိုင်တိုင်းနာတပ်ဖွဲ့ခုနှစ်ဖွဲ့မိဒီတော်မှာကျင်းပတဲ့ငင်းကြိုင်းကြီးလာက27ရာစုပင်လုံကိုတက်နိုင်အောင်တရုတ်ကကြားဝင်ဆောင်ရွက်ပေးပါတယ်။တွားလာရင်းနဲ့လုံခြုံရေးကိုတရုတ်ကတာဝန်ယူတဲ့အတွက်မြောက်ပိုင်းမဟာမိတ်အဖွဲ့ဟာကုမင်ကမိဒီတော်ကိုအထူးလေရင်နဲ့တွားပါတယ်။ဝမိုင်းလာကိုကမြောက်ပိုင်းရှာကချင်တာအင်းနဲ့ရခိုင်တပ်ပဝင်းနဲ့မဟာမိတ်အဖွဲ့တွေဇူလိုင်နေ့လာကတက်နိုင်တာဟာတရုတ်ရဲ့တင်ရှားတဲ့သံရွက်ချက်တစ်ခုဖြစ်ပါတယ်။ဗမာအစိုးရနဲ့ရောနေစပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်နဲ့ရောဆက်ဆံရေးအစဉ်ပြေဖို့တရုတ်ကအဓိကဦးစားပေးနေပုံရပါတယ်
။တမရဥသိန်းစိန်လက်ထက်ကငင်းညာရေးဆွေးနွေးပွဲတွေမှာလေးလာသူအဆင့်လောက်မှပါဝင်ခဲ့တဲ့တရုတ်ဟာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဆွေးနွေးပွဲတက်နိုင်အောင်ကူညီထောက်ပံ့သူဖြစ်လာပါတယ်။ငင်းညာရေးဖြစ်စဉ်မှာတရုတ်ပါဝင်မှုတပြေးပြေးကျေပြန့်လာတာနဲ့အတူဩဇာအချိန်ဝါလဲတက်လာတယ်လို့ခန့်မှန်းကြပါတယ်။ဝကိုကန့်မိုင်းလာစတဲ့တပ်ဖွဲ့တွေကိုရောအစိုးရတပ်ကိုရောလက်နက်ပစ္စည်းထောက်ပံ့နေတာတရုတ်ဖြစ်ပါတယ်။ငင်းညာရေးဖြစ်စဉ်မှာမြန်မာတရုတ်နဲ့တိုင်းသာလက်နက်ကင်တပ်ဖွဲ့စတဲ့အကျိုးစီးပွား၃ခုပါဝင်နေလို့အပြင်လူကိုတရုတ်ကလက်မခံပါဘူး။2013ရောက်မှကုလသမဂ္ဂကိုလေးလာသူအဖြစ်လက်ခံပါတယ်။ကချင်ပဋိပက္ခနဲ့ပတ်သက်ပြီးတရုတ်သဘောထားဟာရှုပ်ထွေးလွန်းတယ်လို့ဝေဖန်ကြပါတယ
်။တချင်အရေးမှာနိုင်ငံခြားအဖွဲ့အစည်းတွေပါဝင်တက်တဲ့လာမာကိုတရုတ်ကအလွန်စိုးရိမ်နေပုံရပါတယ်။စစ်ဘေးဒုက္ခတွေကိုကူညီဆောင်ရွက်တဲ့ကုလသမဂ္ဂနဲ့အပြည်ပြည်ဆိုင်ရာအဖွဲ့တွေမြန်မာယူနန်နေစပ်အထိလာခွင့်မပြုဘူး။မြန်မာအာဏာပိုင်နဲ့တိုင်းမတ်တပ်ဖွဲ့တွေကိုတရုတ်ကတိုက်တွန်းထားကြောင်းလွန်ခဲ့တဲ့ဩဂုတ်လထုတ် 45 rights အဖွဲ့ရဲ့စာရမ်းမှာဖော်ပြပါတယ်။ဒီဘေးဒုက္ခတွေကချင်းအယတာတသိန်းကျော်ကိုလူသားချင်းသာနာထောက်ထားတဲ့အကူအညီမပေးနိုင်အောင်ဟန်တားသူတွေဟာဗမာအစိုးရတပ်ဗမာအစိုးရနဲ့တရုတ်အာဏာပိုင်ဖြစ်တယ်လို့ဆိုပါတယ်အစိုးရထိန်းချုပ်တဲ့ဒေသကဒုက္ခတွေစခန်းကိုတွားရောက်ကူညီဖို့ကေဇေးအဖွဲ့တွေကတနည်းအတွင်းအကျဉ်း900ကျော်လျှောက်ထားပြီးမြင်900ခိုင်နှုန်းသာခွင့်ပြုပါတယ်တဲ့
ကေဇေးလုပ်ငန်းကိုတရုတ်နယ်စပ်မှာအတိအမှန်မပြုတ်တဲ့အတွက်KIA ထိန်းချုပ်တဲ့ဒေတာကိုတရုတ်ဘက်ကတဆင့်သွားရင်အချိန်မရွေးအဖမ်းခံနိုင်ရတယ်လို့ဆိုပါတယ်။ကချင်ဒုက္ခသည်နဲ့ပတ်သက်လာရင်မြန်မာနဲ့တရုတ်သဘောထားချင်းတူတယ်လို့ကချင်ကယ်ဆယ်ရေးအဖွဲ့ကယူဆပါတယ်။ KIO ကချင်လူမျိုးရေးအဖွဲ့ရဲ့ဌာနချုပ်ဟာတရုတ်မြန်မာနယ်စပ်ပေါ်ကလိုင်ဇာမြို့မှာအခြေစိုက်ပါတယ်။လိုင်ဇာမြို့တဝက်ဟာတရုတ်ပြည်ဖြစ်ပြီးယူနန်မှာကချင်ကိုဂျင်းဖော်လို့ခေါ်ပါတယ်။ဒါကြောင့်တရုတ်အစိုးရကန်တွယ်ရခက်ခဲတဲ့ပြဿနာတွေထဲမှာကချင်ကိစ္စဟာရှည်တန်းကပါဝင်နေပါတယ်။တရားစာတထုတ်ယူမှုကြောင့်ချမ်းသာလာတဲ့ယူနန်သားတွေဟာကချင်ပြည်နယ်တစ်ခုလုံးဗမာအစိုးရတပ်လက်အောက်ရောက်သွားမှာကိုမလိုလားကြောင်းသိရပါတယ
်။ဒါပေမဲ့ကချင်ပြည်နယ်မတီးမငြိမ်ဖြစ်နေတဲ့တရုတ်အစိုးရစီးပွားရေးဇင်းကြံစီမံကိန်းကိုအကောင့်အထည်ဖော်ရမှာအခက်အခဲအများကြီးတွေ့နေပါတယ်။မြန်မာအစိုးရရောကချင်ကောင်းဆောင်ပိုင်းကိုရောအစဉ်ပြေအောင်ဆက်ဆံပြီးမိမိအချိုးစီဝါပြင့်တင်ဖို့တရုတ်အစိုးရရည်ရွယ်နေပုံရပါတယ်။ဒါကြောင့်တရုတ်ဖို့ကတော့တပြည်လုံးအပြည့်အခက်ရဆဲရေးမလိုပါဘူး။အရင်လိုနှစ်ဦးနှစ်ဖက်အပြည့်အခက်ရဆဲနိုင်ရင်လုံလောက်ပြီးလို့ယူဆပုံရပါတယ်။မြောက်ပိုင်းမဟာမိတ်ဟာတရုတ်အာမခံချင်းနဲ့အပြည့်အခက်ရဆဲနိုင်မလားဆိုတာစောင့်ကြည့်ရပါလိမ့်မယ်။ရဝင်းလမ်းကြောင်းနဲ့နိုင်ငံစီးပွားရေးဇင်းကြံအတွက်အခြေခံအဆောက်အုံတည်ဆောက်ဖို့မြမပြည်မြောက်ပိုင်းမှာပြည်ငင်းအေးချမ်းဖို့လိုပါတယ်။ဒါကြောင့်လည်းငင်းကြိုင်းစီးနှင်းပွဲတွေမှာကျင်းပနိုင်အောင်တရုတ်ကထောက်ခံအားပေးနေတာဖြစ်ပါတယ်။ဒီတော့အတွင်းလုံဆရာရှိတာကိုဆက်လုပ်ဖို့ဒါတရုတ်ကအာရုံစိုက်နေပုံရပါတယ်။မူဆယ်မန္တလေးအမြန်ရထားလမ်းဖောက်ဖို့အတွက်လေးတာကြီးလုပ်ဖို့မြမတရုတ်အစိုးရအောက်တိုဘာလကသဘောတူလိုက်တာကိုကြည့်ရင်တရုတ်ဟာတစ်ခုပြီးတစ်ခုမလုပ်ပဲအားလုံးကိုတပြိုင်တည်းလုပ်ဖို့ကြိုးပမ်းနေတာသိရှားပါလိမ့်မယ်။